စကိုင်းတိုင်းကမ်ပလူမြို့နယ်ထန်းကုန်းတိုက်နယ်တွင်ထန်းကုန်းချေရွာမှာစစ်ကောင်စီတပ်တွေစခန်းချပြီးလက်နက်အင်အားလူအင်အားဖြစ်တင်းနေတယ်ဆိုတဲ့သတင်းကြောင့်အညစ်တဝိုက်ဒေသခံတွေစိုးရိမ်ပြီးစစ်ရှောင်နေကြပါတယ်။ဇွန်လ10ရက်နေ့17ရက်နေ့တွင်မှလည်းစစ်ကောင်စီတပ်တွေကထန်းကုန်းတိုက်နယ်အတွင်းကဗိုလ်ရဲကုန်းချေရွာနဲ့ချက်တင်းတိုက်နယ်ကပေကုန်းရွာတွေကိုဝင်ပြီးတော့မီးရှို့ခဲ့တယ်လို့ဒေသခံတချို့တပ်ဖြတ်ခံရတယ်လို့လည်းဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုရဲမုံပြောပြထားပါတယ်ရှင်။
ကမ်ဘလူမျိုးတောင်ဘက်12မိုင်လောက်အကွာမှာရှိတဲ့ပြူစောတိအဖွဲအားကောင်းတဲ့လဲလှကျွော်ကိုဇွန်လ10ရက်နေ့ကဒေသကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ်
။ဒီညမနေ့ညကကျွန်တော်ကမ်ဘလူတောင်ဘက်12မိုင်လောက်ကထန်းကုန်းကရိုးရိုးလဲလှရွာကျွန်တော်တို့ဝင်သိမ်းလိုက်တယ်လေ။လဲလှပြူရောပေါ့အဲ့လိုပြူထိုင်ချပြီးတော့အဲဒီမှာစခန်းကိုမီးရှို့လည်းနဲ့အမဒီဒုံဆောင်တွေရောအကုန်သိသိရမြည်လည်းနဲ့တုံးလက်တွေရတယ
်။ဟု
တ်ကဲ့။အဲ့တော့အဲ့ဘက်မှာသူဟောဝဇိုင်းနဲ့ရန်တန်သူအဲ့ဘက်ကရောဘိုးရဲဘုံရောမိတက်တင်အဲ့လိုမျိုးတွေတော့စီးတင်းမှမှုတွေဖြစ်နေတယ်။အားလုံး22လုံး
။ဒေသကာကွယ်ရေးအဖွဲ့တွေကလယ်လှရွာကိုတိုက်ခိုက်ခဲ့တဲ့နောက်စစ်ကောင်စီတပ်ကအနီးဝန်းကျင်ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ဇွန်လ17ရက်နေ့မှာဘိုးသေးကုန်းကျေးရွာကိုလည်းဝင်ရောက်မီးရှို့ခဲ့တာကြောင့်နေအိမ်အနည်းဆုံး22လုံးမိလောင်ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်တွေဟာလယ်လှရွာအနီးထန်းကုန်းရွာမှာစခန်းချပြီးလက်နက်အင်အားလူဝင်အားတွေဖြည့်သိမ်းနေတယ်ဆိုတဲ့သတင်းကြောင့်စစ်ကောင်စီတပ်ကရန်ပြူမှာကိုစိုးရိမ်ပြီးအနီးအနားဒေသခံတွေဟာကျေးရွာတွေကိုစွန့်ခွာသိမ်းရှောင်နေကြရတယ်လို့ကမ်ဘလူတောင်ချန်းကဒေသကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ
်ဒါရွာတွေကိုမိုင်းနကာပြီးတော့ပြည်သူတွေစစ်ရှောင်နေရပေါ့အဲ့နန္ဒီဆရာအဲ့နန္ဒီမှာရှင်ညောင်စင်ညောင်စင်ကြီးပေါ့ညောင်စင်ကြီးပိုရဲကိုစုဖို့ကိုဘိုကို
ဟုတ်
ဒါလောလောဆယ်အဲ့နာအမီဆုံးကျွန်တော်တို့ကဒါလေးရောရှောင်းနေရတယ်အနာလေးကတော့တတိယကြီးရနဲ့အစင်နေလို့ပေါ့ကျွန်တော်စစ်ကြောင်းထွက်ပြီးဆိုမှဟိုအမြဲတမ်းရှောင်းအောင်တင်ရတဲ့ခါကျကျွန်တော်တို့ကဟိုအကုန်လုံးဒုက္ခရောက်တဲ့အခါစစ်ကြောင်းနဲ့အမီဆုံးရွာတွေကိုအရင်ဦးအောင်ရှောင်းအဲ့ရနေတစီနေတစီနေရှောင်းရှောင်းသွားရတာ
ဟုတ်
တို့ဘာလို့ဒီလိုပြီးလဲဆိုရင်တော့အကုန်လုံးတကွင်းလုံးဆောင်ရတာပေါ့ပြီးတော့အဲ့ဒီရွာတွေကိုဒါမိုင်းနေနဲ့အကုန်ကတ်ပြရတာဘာလို့ဆိုတော့ရွာတွေမရှိလို့ဆိုတော့ကျွန်တော်တို့ဒီကကွင်းမှာတော်တော်လေးရွာတွေလည်းကုန်းတော့အဲ့တော့အဲ့လိုဒီဝန်တော်ကနေတော့နေမင်းတိုင်းမှာအကုန်လုံးကတ်ရတာ
ထန်းကုန်းရွာမှာရှိနေတဲ့စစ်ကြောင်းကြောင့်ကမ်ဘလူတောင်ချမ်းဘက်ကကျေးရွာတွေစစ်ဘေးရှောင်နေရပြီးလက်ရှိမှာစစ်ရှောင်ဥယျာဉ်ဟာတသောင်းဝန်းကျင်ရှိနိုင်တယ်လို့ဒေသခံတွေနဲ့စစ်ရှောင်ကူညီသူတွေကပြောပါတယ်ဇွန်လ17ရက်နေ့မနက်မှာဇီးကုန်းရွာ MEC တကြားဆက်ဘက်ကလာတဲ့စစ်ကောင်စီစစ်ကြောင်းဟာဖုတ်ကုန်းရွာကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်လာတဲ့နောက်ဒေသခံတချို့တပ်ဖြတ်ခံရတယ်လို့ကမ်ဘလူ KB3 ကာကွယ်တပ်ဖွဲ့ဝင်ကိုစောကပြောပါတယ
်။တရောက်ပင်ကရွာဦးတော့မဝင်နဲ့မဝင်တော့ပြတရောက်ပင်ဒီကတော့တိုက်တဲတွေမြှို့ပြီးအဲတော့တိုက်ကတယောက်ကိုတက်သွားတယ်တက်ပြီးမှအခုဇင်းကိုရောက်လာတယ်ဇင်းကတိုင်အခုပြန်ပြီးတော့ဒီကမ်ဘလူဘက်ကိုပြန်ပြီးဒီလိုပြန်ထွက်နေကြအခုအခုစစ်ကြောင်းပြန်ပြီးတော့ထွက်နေတယ်တဲ့နေကသူတို့ကဒီအဲ့ဒါကတော့ကျွန်တော်တို့ဒီတရားစပ်ကတိုင်ဝင်လာပြီးတော့ငါတို့ထုတ်ကုန်းတော့ထုတ်ကုန်းရောမနက်ထ၄နာရီလောက်ကိုဒီဝင်ပြီးလက်နက်ကြီးနဲ့ပြည့်ဝင်ပြီးတော့အဲထုတ်ကုန်းရောကရွာသား၄ယောက်ဆက်သွားတယ်ကြ
အရက်သားထိကိုက်တိုက်ဆုံမှုအတိအကျကိုတော့ဒေတာတွင်အခြေအနေတွေကြောင့် VOA ကတီးခြားအတိပြုဖို့ခက်ခဲတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ထားတာမျိုးမရှိသေးပါဘူး။ကမ်ဘလူခရိုင်အတွင်းမှာဧပြီလကနေမေလအတွင်းအခုချိန်ထိထိုးစစ်တိုက်ပွဲနဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းမပြတ်ဝင်ရောက်ပြီးနယ်မြေရှင်းခံနေရတာကြောင့်စစ်ရှောင်ဦးရေအရေအတွက်ကတိုးတက်တိုးလာနေပြီးလက်ရှိမှာစစ်ရှောင်အရေအတွက်ဟာ9,000လောက်ထိရှိလာနေပြီဖြစ်တယ်လို့စစ်ရှောင်ကူညီရေးဆောင်ရွက်ပေးနေကြသူတွေကပြောပါတယ်ခင်ဗျာ။